အိန္ဒိယနိုင်ငံမှာတပြည့်ကိုလုံသွားတဲ့မြန်မာရဲတပ်ဖွဲ့ဝင်တွေကိုပြန်လွှဲပြောင်းပေးဖို့မြန်မာစစ်ဘေးဥထုရေးကောင်စီကအိန္ဒိယကိုတောင်းဆိုထားတယ်လို့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကတာဝန်ရှိသူတူကဒီနေ့ပြောတဲ့အကြောင်း Riders သတင်းတပုတ်မှာရေးထားပါတယ်။ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခိုင်းတာမလုပ်ချင်တဲ့အတွက်ဆိုပြီးမြန်မာရဲတပ်ဖွဲ့ဝင်တွေနဲ့မိသားစုအယောက်30ပတ်ဝန်းကျင်ဒီကြတဲ့ရက်တွေကအိန္ဒိယပဲထွက်ပြေးခိုလုံခဲ့တာပါ။ချစ်ချည်ရင်းနှီးတဲ့ဆက်ဆံရေးကိုထိန်းသိမ်းဖို့အတွက်ဆိုပြီးမြန်မာရဲတပ်ဖွဲ့ဝင်10ဦးကိုပြန်ပြီးလွှဲပြောင်းပေးဖို့တောင်းထားတဲ့ချင်းပြည်နယ်ဖလန်းခရိုင်တာဝန်ရှိသူရဲ့စာရဆောင်ကိုလက်ခံရရှိထားတယ်လို့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ချင်ဖိုင်ခရိုင်တပြည့်ကော်မရှင်နာမင်းကြီးမာရီယာစီတီဇွာလီက Riders သတင်းဌာနကိုဒီနေ့ပြောပါတယ်အိန္ဒိယအစိုးရပြည်ထရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ကိုစောင့်နေတယ်လို့လည်းဒုတိယကော်မရှင်နာမင်းကြီးကပြောပါတယ်မြန်မာရဲတပ်ဖွဲ့ဝင်တွေရဲ့ဂျမ်မဖက်အာနာပီဆန်ရဲ့လှုပ်ရှားမှု CDM မှာပူးပေါင်းပါဝင်ကြတာတွေရှိထားပေမဲ့လည်းအခုလိုထွက်ပြေးခိုလုံတာကတော့ပထမဆုံးဖြစ်ရတွေပါဖလန်းခရိုင်တာဝန်ရှိသူကပေးပို့တဲ့စာမိတ်တူကို Riders သတင်းဌာနကကြည့်ရှုခင်ရခဲ့ပြီးစာထဲမှာအိန္ဒိယဘက်ရောက်နေတဲ့ရဲတပ်ဖွဲ့ဝင်10ဦးရဲ့အချက်အလက်တွေရှိထားပြီလို့ရေးထားပါတယ်။အမျိုးသမီးရဲတပ်ဖွဲ့ဝင်2ဦးအပါအဝင်အသက်22နှစ်ကနေ25နှစ်အရွယ်ရဲတပ်ဖွဲ့ဝင်4ဦးရဲ့အချက်အလက်အသေးစိတ်တွေကိုလည်းစာထဲမှာဖော်ပြထားပါတယ်။နိုင်ငံကြောင်းချစ်ချည်ရင်းနှီးတဲ့ဆက်ဆံရေးကိုထိန်းသိမ်းတဲ့အနေနဲ့အိန္ဒိယနိုင်ငံထဲမှာရောက်နေတဲ့မြန်မာရဲတပ်ဖွဲ့ဝင်10ဦးကိုထိန်းသိမ်းပြီးမြန်မာနိုင်ငံဘက်ပြန်လည်လွှဲပြောင်းပေးဖို့ပန်ကြားပါတယ်လို့စာထဲမှာရေးထားပါတယ်။ဒါနဲ့ပတ်သက်ပြီးအိန္ဒိယပြည်ထရေးဌာနနဲ့နိုင်ငံခြားရေးဌာနတို့ကို Riders သတင်းဌာနကဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်ပြောဆိုချက်မရခဲ့ပါဘူး။